တိုင်းသားလက်နက်ကိုင်အဖွဲ့တွေစုစည်းထားတဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဖေဖော်ဝါရီလ23ကနေ25ရက်နေ့ထိကျင်းပတဲ့အစည်းအဝေးကနေအဖွဲ့ဝင်အသစ်ဖြစ်ကချင်အမျိုးသားအဖွဲ့ KNO နဲ့ယာယီအဖွဲ့ဝင်ဖြစ်ခဲ့တဲ့ချင်းအမျိုးသားတအူ CNF တို့ကိုအဖွဲ့ဝင်တွေအဖြစ်တိုးချဲ့ပြီးလက်ခံသွားဖို့ဆုံးဖြတ်လိုက်ပါတယ်။ဒီအကြောင်းထိုင်းချေဆိုင် VOA သတင်းတော့မအေးမှာကသတင်းပေးပို့တာပါ။
တိုင်းရင်းသားတပ်ပေါင်းစုတစ်ခုလည်းဖြစ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့စုစည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဟာစတင်ဖွဲ့စည်းစဉ်ကအင်အား17ဖွဲ့နဲ့စုစည်းထားတာဖြစ်ပြီးနောက်ပိုင်းမှာတော့အဲ့ဒီအဖွဲ့တွေကနေ KNU ကရင်အမျိုးသားအစည်းအရုံးကနေခွဲထွက်ခဲ့ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NC ကိုလက်မှတ်ရေးထိုးမှုလုပ်ခဲ့တာပါဒီနောက်မှာတော့မကြသေးခင်ကပဲမွန်ပီသက်ပါတီ MNSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ကလည်းဒီလထဲမှာပဲလက်မှတ်ရေးထိုးခဲ့တာပါနောက်ပိုင်းမှာတော့အင်အား5ဖွဲ့သာစံတော့တဲ့UNFC အနေနဲ့အဖွဲ့ဝင်တက်တွေကိုဖက်မှန်လက်ခံခဲ့တာဖြစ်ပါတယ်။ချင်းမိုင်မြို့မှာလုပ်ခဲ့တဲ့3ရက်ကြာအစည်းအဝေးကနေအဖွဲ့ဝင်တက်2ဖွဲ့ကိုလက်ခံခဲ့တဲ့အကြောင်း UNFC ရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်ရခိုင်ပြည်အမျိုးသားကောင်စီရဲ့အထွေထွေတွေ့မှုလည်းဖြစ်တဲ့ဦးထွန်းစောကပြောပြပါတယ်
။ဆရာတော်ကျွန်တော် UNFC ရဲ့အဖွဲ့ဝင်ဖွဲ့စည်းစစ်ကနေပြီးတော့ယာယီရေးဆွဲထားတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်ပေါ့လေ။ဒီပြည်ရဲ့ညီလာခံမှာကျွန်တော်ပြသပြီးတော့ဆုံးဖြတ်ချက်သဘောထားရှိတယ်အဲ့ဒါကိုပြန်သုံးသပ်ပြီးမှဝေါ်ထားကိုဆုံးဖြတ်ချက်ချတာပေါ့နော်ဒီကိန်းကိုလေးပဲကျန်တဲ့ဒီစာဖွဲ့ကြရနေပါဝင်ခဲ့တဲ့ဒီ founding member အဖွဲ့ဒီလိုကျွန်တော်ကလည်းပဲတို့ UNFC မှာဆက်လက်ပါဝင်လို့တဲ့ဝေါ်ရာရှိတဲ့ပုံမှာကျွန်တော်တို့ကပြန်ပြီးလက်ခံကြည့်ဖြစ်ပါတယ်ဆိုရင်အဲ့ဒီနှစ်ဖွဲ့ပါလာတယ်ဆိုလို့တော့ဒီနှစ်ဖွဲ့ဖြစ်သွားမယ်လို့ပြောရမှာဖြစ်ပါတယ်
UNFC အနေနဲ့ကတော့တပ်ပေါင်းစုနဲ့ဆွေးနွေးရေးကိုခေတ်ဆက်ဆက်အစိုးရတွေနဲ့အကြင်ကြင်စ조사ခဲ့ပေမဲ့တဖွဲ့ချင်းအပြစ်ခတ်ရစဲရေးတဖွဲ့ချင်းအရတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးမှုတွေကအစိုးရအဆက်ဆက်ကလှုပ်ဆောင်ခဲ့တဲ့အတွက်တပ်ပေါင်းစုနဲ့စုစုစီစီလှုပ်ဆောင်ဖို့အတွက်အခက်အခဲတွေဖြစ်ရတယ်လို့လည်းသူကဆိုပါတယ်။ဟော
တော့ခေတ်ဆက်ဆက်မှာဖြစ်လာတဲ့အနေအထားအရကျွန်တော်တို့တပ်ပေါင်းစုနဲ့ဆွေးနွေးမှုကိုခေတ်ဆက်ဆက်အစိုးရတွေကလက်ခံခဲ့တာမဟုတ်ဘူးပေါ့နော်။UNFC နဲ့ပေါ့လေဒီသမ္မတဦးသိန်းဆိုတာလက်ထက်မှာတာဆွေးနွေးနိုင်ခဲ့တယ်။ဒီအကြောင်းပြုပြီးတော့နောက်ပိုင်းသူတို့ကတော့ဒီ UNFC ရဲ့ဒီကဘူဝါသဘောထားအောက်မှာပေါ့လေအားလုံးပေါင်းဝင်နိုင်ရေးကိုလက်မခံနိုင်ဘူး။လက်မခံနိုင်တဲ့ခြေကအောက်မှာဒီလိုမျိုးကွဲပြားသွားတယ်ပေါ့နော်။ဒီနေ့ဒီသူ့အစိုးရလို့ပြောရမယ့် NLD အစိုးရကလည်းပဲဒီအားလုံးပေါင်းဝင်ရေးကိုဒီပေါ်ဆောင်နိုင်ရေးမရှိသေးဘူးပေါ့လေ။ဒါကိုကျွန်တော်တို့အားလုံးပေါင်းဝင်နိုင်အောင်ဒီဒါကိုလည်းပဲကျွန်တော်တို့ကလက်ထက်တော့ပြီးတော့မှဟောပါသွားနေတာဖြစ်ပါတယ
်လက်ရှိမှာတော့အဖွဲ့အစည်းတချို့ကတော့အပြစ်ခတ်ရဲ့စည်းရေးလုပ်ပြီးတပ်ပေါင်းစုကနေထွက်ခွာသွားတာရှိတယ်လို့အင်အားကြီးအဖွဲ့အစည်းတစ်ခုဖြစ်တဲ့ကချင်လွတ်လပ်ရေးအဖွဲ့ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပူးပေါင်းဖို့အတွက်ထွက်ခွာသွားခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီလထဲမှာပဲတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စည်းရေးသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တဲ့မွန်ပီသက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးကတော့ UNFC တပ်ပေါင်းစုမှာပဲဆက်လက်ရပ်တည်သွားမယ်လို့သိရပါတယ်ရှင်